အခုရပိုင်းတုန်းကလေဒီ59စာလုံးကိုခရစ်တော်တွေမှာဆိုင်းရနိုင်တယ်လို့အဲ့လိုလည်းဖြစ်လာအောင်ဘယ်လိုချင်းတွေကဖန်တီးပေးလို့ရဆိုပြီးတော့အဲ့ဒီသဘောမျိုးသူတည်ထွက်ရပါဆရာကြီးအဲ့တော့ဒီဟာကတကယ်ဖြစ်နိုင်လားဟိုဥပဒေကြောင့်ရရောဘလို့ဖြစ်နိုင်လဲဆရာဘလို့သုံးတတ်ပါလားဆရာ
ကျွန်တော်ဥပဒေမှာပေါ့နော်ဥပဒေမှာကျွန်တော်တို့ကဥပဒေရှိတယ်လို့စင်ထုံးများလည်းရှိပါတယ်ပေါ့စင်ထုံးဆိုလို့ဇာတာရခင်ကလုပ်ခုကင်မှုခဲ့တဲ့ကိစ္စတွေပေါ့နော်ဒါဘလို့ဆုံးပြတ်တယ်ဘလို့လုတ်ကင်သွားတယ်ဆိုတော့လို့ရှိပါတယ်အဲ့တော့ကျွန်တော်ဒီမှာပြောမယ်ဆိုလို့ရှိရင်တော့59စာလုံးကိုကျွန်တော်ဆိုင်းငံ့ဖို့ဆိုတော့ခွေးကြီးချုပ်ဖို့2008ခုနှစ်မှာတော့ဆိုင်းငံ့မယ်လို့ကျွန်တော်ပြဋ္ဌာန်းထားတာမရှိပါဘူးဒါတစ်ချက်ပါထို့တော်လည်းမြန်မာနိုင်ငံရေးမှာကျွန်တော်တို့1948ခုခွေးကြီးချုပ်ဖို့အချိန်ကဥပဒေကိုကျွန်တော်ဆိုင်းငံ့ခဲ့တဲ့တာတကလေးတွေတော့ရှိပါတယ်အဲ့တော့ဒီဥစ္စာကိုပုံမှန်မူတည်ပြီးတော့လဲတချို့ကလည်းဒါဆိုင်းငံ့တဲ့ဥစ္စာကိုလုံနိုင်တယ်တချို့ကလည်းမလုံနိုင်ဘူးဆိုပြီးတော့ဒီလိုညှင်းပွားနေကြတာရှိပါတယ်အဲ့ဒီပုံမှန်တော့ကျွန်တော် comment မပေးလို့ပါဘူ
းဆိုတော့တကယ်လို့ဒီဟိုဒီလိုအခုနိုင်ငံရေးအခြေအနေရောအဲ့လိုဟာမျိုးဆိုရောတင့်တော်တဲ့ပုံစံဖြစ်နိုင်လားပါဆရာရဲ့ဆိုင်းငံ့ခြင်းဆိုင်းငံ့ခြင်းကဥပမာဆိုင်းငံ့မယ်ဆိုရောတကယ်ချင်းငွေနေရပေးလားအဲ့လိုဟာမျိုးပတ်ကိုဇောင်းပေးတဲ့နိုင်ငံရေးအခြေအနေမျိုးဖြစ်နိုင်လား
ဒီအချိန်ဒီနိုင်ငံရေးအချိန်ဆိုတော့ဒုစရတော့ကျွန်တော်ဟိုတိတလောက်ပေါ့လေအနှစ်ပေါင်း60အတွင်းမှာဒါလွန်ထူးခြားတဲ့ဒါဟိုအပြောင်းလဲဖြစ်စင်မှာပဲဒီအင်တန်ထူးခြားတဲ့အပြောင်းလဲဖြစ်စင်မှာဆိုတော့အားလုံးကဖြစ်သွားနိုင်တာပဲเนาะကျွန်တော်ပြောတာ
ဆိုတော့ဒီငါးစုပ်စာလုံးကိုဒီဆိုင်းရနာမလို့ဖို့လုံးလို့ရှိရင်ဒါကြီးကအစင်လာဖြစ်သွားလို့မယ်ဆိုပြီးစိုးရိမ်မှုရှိတယ်ဆိုတော့ဆရာရဲ့ဒီငါးစုပ်စာလုံးဆိုင်းရမယ်ဆိုရင်တခြားဟိုဒီဥမာဆိုကြပါစို့မင်္ဂလာတမရနေပြီးတော့မှပြည်တော်ဝင်ကြီးတွေခန့်တဲ့ကိစ္စမျိုးတွေပါလေဂေါ်ဆိုင်ရလို့မရဘူးလားဆိုတော့ပုံစံမျိုးတွေဟိုစဉ်းစားမိကြလည်းရှိတယ်ပေါ့အဲ့လိုမျိုးအပြင်မှာဆွေးနွေးကြတဲ့အခါမှာဆိုတော့အဲ့ဒီဟာကောဟိုဇာတစ်ခုနဲ့တစ်ခုဆက်ဆက်မှုရှိလားဟိုဘယ်လိုနားလည်လို့ရလဲဟိုအများပြည်သူအနေနဲ့
ဆိုင်ရနေဆိုတဲ့ဥစ္စာတော့ဥပဒေထဲမှာမပါတဲ့ဥစ္စာကိုကျွန်တော်ဆိုင်ငံ့လိုက်တာပါပဲကျွန်တော်ပြောတာကနော်အဲ့တော့ကျွန်တော်ကအစားရပြောထားပါတယ်ဒီရရှိအခြေအနေမှာဒါ260တက်မှာကျွန်တော်တို့ဒီလက်ရှိအခြေအနေမှာဒါလုံးပဲတိမ်မှုတဲ့အခြေအနေဖြစ်တယ်ကျွန်တော်တို့ကတစ်ဖက်ကလည်းပါပဲလို့ဆိုင်းငံ့လို့ရတယ်လို့ပြောနေတဲ့လူတွေရှိတယ်လို့တစ်ဖက်ကလည်းဆိုင်းငံ့လို့မရပါဘူးလို့ပြောနေတဲ့လူတွေရှိပါတယ်အဲ့ဒါဆိုင်းငံ့လို့မရပါဘူးလို့ပြောတဲ့လူတွေမှာလည်းသူတို့ကလည်း reason တွေတင်ပြပါတယ်ကျွန်တော်တို့ဆိုင်းငံ့လို့ရပါတယ်ဆိုတဲ့လူတွေမှာလည်း reason တွေတင်ပြပါတယ်အဲ့ဒီနှစ်ဖက်ပေါ်မှာတော့ကျွန်တော်ပြောတာဟိုဒီအချိန်ဟာ very very complicated ပါပဲလို့ကျွန်တော်လူပဲပြောရမှာပေါ့လေဘယ်ဘာဖြစ်နိုင်လဲဆိုတော့မှတ်ချက်မပေးလို့ပါဘူးလို့လူပဲပြောပါတယ
်ဒီရှိကကြတော့ဒီ436ကိုဟိုစပေါ့လေဒီ436ကိုကျိုးစားတာမှပို့ပြီးတော့တင့်တော်တယ်ဆိုတော့အတားဥပဒေအကြောင်းရပြောရလားဆရာဘယ်လိုသုံးသပ်လဲ
ဟုတ်ပါလေ436ကို436ဆိုတော့2008ဖော်ရိုးချုပ်ရှင်ချင်ဥပဒေကိုပြင်ဆင်ဖို့ပေါ့လေဒါပြင်ဆင်ဖို့ပြဋ္ဌာန်းထားတာပုံမှန်436ပါဒီ436မှာတော့ကျွန်တော်တို့ကဒါကဘာဒီလိုပညာရှင်တွေကပြင်ဆင်မဖြစ်နိုင်ဘူး impossible ပေါ့နော်ဒီလိုပြောကြတာတွေရှိပါတယ်အဲဒီတကယ်လို့436ကိုပြင်ပေးနိုင်တယ်လို့ပြောလို့ရှိလို့ရှင်တော့ကျွန်တော်တို့ဖွဲ့စည်းချက်ဝင်ချင်အောင်ပြီကိုပြင်ဆင်ဖို့အတွက်လမ်းအများကြီးပုံသွားနိုင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီကနေ့ဒီ project တော်မှာဒီဒုတိယသမဂ္ဂလောင်းနေကိုဘယ်တော့နောက်ဆုံးထားပြီးတော့ဒီအမေစင်းတင်သွင်းလို့တတ်မှတ်တယ်လို့ပြောတယ်အဲ့တော့ဘယ်တော့လောက်များဟိုဖြစ်နိုင်တယ်လို့ပြောလို့ရဥပမာဒီပြတာကတော့ဒီ March 31ဒီ31ရက်နေ့မတိုင်ခင်ကတော့ထွက်ကိုထွက်လာအောင်ပေါ့ဆရာရဲ့အဲ့တော့ဆရာအနေနဲ့တုံ့တက်လို့ရတာဥမာ NLD နေနဲ့ကဒီဟိုဟိုဒီနိုင်ငံတော်သမ္မတဖြစ်လာမဲ့အလောင်းရာကိုရွေးတဲ့အခါမှာတိုင်းရင်းသားတွေကကောဖြစ်လာနိုင်တာအနေလုံးတူရတော့ပါလာမယ်ကျွန်တော်တို့ကတော့တုံ့တက်တာပေါ့ပြန်မှတုံ့တက်တာကြရတဲ့ဟာဆရာအနေနဲ့ဘယ်လိုမြင်လဲခင
်ဗျအဲကျွန်တော်မြင်တာကတော့ဘယ်ချိန်နောက်ဆုံးထားမလဲလို့ဒီလိုပြောရင်ကျွန်တော်ဆိုးရလိုရမယ့်ဥစ္စာကျွန်တော် March 31ရက်နေ့မလိုရမှာပေါ့ကျွန်တော်ပြောတဲ့အခါမှာကျွန်တော်တို့ကအစိုးရအစ်စ်နဲ့အစိုးရဟောင်းများပေါ်ပြီးသားဖြစ်ရမှာပေါ့အစိုးရအစ်စ်ပေါ်လာဖို့ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့သမ္မတကိုယူထားပြီးသားဖြစ်ရမှာပေါ့ဒါဟုတ်ပြီနော်အဲသမ္မတပေါ်လာပြီးတော့မှလာကျွန်တော်တို့ကဆိုးကဖွင့်နိုင်မှာဟုတ်ဒါဖွဲ့စည်း2008ဖွဲ့စည်းကိုအုပ်ချုပ်ပုံချိန်ကဥပဒေရပေါ့အဲ့တော့ကျွန်တော်ပြောမလို့ပြောလို့ရှိလို့ရှိရင်ဒါဖေဖော်ဝါရီလကုန်တမ်းမတ်လဇန်လောက်မှာတော့ဒါသမ္မတဆိုတဲ့နာမည်ဟာပေါ်လာတော့မှာပဲလို့ဒီလိုညွှန်မှန်းကြည့်ရတာပေါ့
တော့အစိုးရဖွဲ့တဲ့ခါမှာရောကျွန်တော်တို့အပြင်မှာကြားတာပေါ့ဒါလည်းကောလာဟာလာတွေကြားနေရတာ Facebook တို့ဘာလို့မှရေးသားနေကြတာဒီဟိုဝန်ကြီးဌာနတွေကိုတော်တော်များများရှင်းချလိုက်မယ်အဲ့ဒီမှာလည်းတော့ဒီတပ်မတော်နဲ့ညှိနှိုင်းပြီးတဲ့ခါကြတော့မှတော်တော်များများကတော်များဆိုတာဥမာလေ56နေရာလောက်တချို့ကသုံးသပ်ကြတာဒါကဒီတပ်မတော်ကာကွယ်ဦးစီးချုပ်ရဲ့ဒီဟိုလက်ခံနိုင်တဲ့လူပုဂ္ဂိုလ်မျိုးတွေကိုစေနာသွားမယ်ဆိုတဲ့ဟာမျိုးတွေပြောနေကြတာရှိအဲ့ဒါကဘယ်လောက်အတိုင်းအတာအထိဖြစ်နိုင်လဲဆရာ
ကျွန်တော်တိုင်းပြည်ကဆင်းရဲတဲ့တိုင်းပြည်ပဲဗျာ ကျွန်တော်ကဖွဲ့ထားတဲ့လူပြောလို့ရှိရင်ကျွန်တော်ပန်းတန်းငွေကိုအများကြီးကျွန်တော်တို့သုံးပါမှာပေါ့အမျိုးသားဒီမိုကရေစီဘယ်လိုရောတော့နိုင်ငံရေးကုန်ကျစရိတ်ကိုရှော့ချမယ်ဆိုတော့ကျွန်တော်ယုံကြည်ပါတယ်
အကျိုးမူအားဒီမှာဆက်တော့